မရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်ထိပ်တန်းသံတမန်ဝန်ကြီးတို့မနက်ဖြန်ဥရောပမှာကျင်းပမဲ့လုံခြုံရေးညီလာခံအတွင်းတွေ့ဆုံနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကပြင်ဆင်နေတဲ့အကြောင်းအမည်မဖော်လိုတဲ့တန်ရာရှိတဦးက VOA ကိုပြောပါတယ်ဒီလစောစောပိုင်းကတရုတ်နိုင်ငံဘက်ကလွတ်တင်ခဲ့တဲ့ထောက်လိုင်းရေးမိုးပြံမှုပေါင်းကိုအမေရိကန်ဘက်ကပြစ်ချပြီးနောက်ပိုင်းပထမဆုံးအချိန်နိုင်ငံထိပ်တန်းသံတမန်နှဦးဂျာမနီနိုင်ငံမှာကျင်းပမဲ့မြူနစ်လုံခြုံရေးညီလာခံအစည်းအဝေးအစည်းအဝေးပြင်ပမှာမျက်နှာချင်းဆိုင်တွေ့ဆုံကြမှာပါတရုတ်ထောက်လိုင်းရေးမိုးပြမှုပေါင်းကိစ္စပေါ်လာခဲ့တာကြောင့်ဝန်ကြီးဘလင်ကန်ရဲ့တရုတ်နိုင်ငံသွားမဲ့ခီးစဉ်ရွှေ့ဆိုင်းခဲ့ပါတယ်။အမေရိကတိုက်ပေါ်မှာတရုတ်ထောက်လိုင်းရေးမိုးပြမှုပေါင်းပြန်ဆန်းခဲ့တဲ့ကိစ္စဟာတောင်ဝင်မဲ့တဲ့လုပ်ရဖြစ်တယ်လို့အမေရိကန်ရဲ့အကြုံချာအာဏာနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တာလို့ February 3ရက်နေ့ကပဲဝန်ကြီးဘလင်ကန်က WC ကိုဖုန်းဆက်ပြီးတော့ပြောကြားခဲ့ပါတယ်။တရုတ်နိုင်ငံကတော့ဒီမိုးပြမှုပေါင်းဟာရာသီဥတုစူးစမ်းလေ့လာတဲ့မိုးပူပေါင်းဖြစ်ပြီးတော့အမေရိကတိုက်တဲ့ကိုလေနဲ့လွန့်ပါသွားခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်။2022ခုနှစ်မေလနောက်ပိုင်းမှာအမေရိကန်ဘက်ကလည်းမိုးပြံမှုပေါင်းတွေ10ကြိမ်ထက်မနည်းပြုတ်ပြီးမှကြီးပေါ်မှာရောက်လာခဲ့တယ်လို့ပြောဆိုထားပြီးတော့အမေရိကန်ပြည်ထောင်စုကတော့ဒီပြောဆိုချက်ကိုညှင်းဆို့ပါတယ်ဒီမိုးပြံမှုပေါင်းပစ်ချပြီးတဲ့နောက်ပိုင်းတရုတ်စစ်တပ်ဘက်ကပန်ဒဂွန်စစ်ဌာနချုပ်ကအရာရှိတွေနဲ့ဆက်သွယ်ပြောဆိုဖို့ညှင်းဆို့နေတာကြောင့်ဒါဟာအန်ဒီရဲ့ကြီးတဲ့အကြောင်းနဲ့နိုင်ငံခြားဆက်သွယ်ပြောဆိုနိုင်မဲ့ line ဖွင့်ထားဖို့လိုတယ်ဆိုပြီးတော့အမေရိကန်အရာရှိတွေကပြောဆိုပါတယ်ခင်ဗျာ